ရသေတောင်မြို့နယ်သမိတ်လာကြီးပါအနီးမှာပြီးခဲ့တဲ့ဇန်နဝါရီလ26ရက်နေ့မနက်ပိုင်းကတက်မတော်စစ်ကြောင်းတစ်ခုမိုင်းခွဲတိုက်ခတ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တက်မတော်ကကြီးပါအတွင်းကိုပြက်ခတ်မှုတွေပြုလုပ်ခဲ့တယ်လို့ရွာသားတွေကပြောပါတယ်။အဲ့ဒီဖြစ်စဉ်အတွင်းအသက်9နှစ်အရွယ်မောင်နိုင်စိုးဟာသူ့အမေအနီးမှာရှိနေစဉ်ဥကောက်မှာကြီးထီးမှန်ခဲ့တာဖြစ်ပါတယ
်။အခုကျွန်တော်ရောက်ရှိနေတဲ့နေရာကတော့ရသေတောင်မြို့နယ်သမိလှကြီးပါဖြစ်ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ26ရက်နေ့ကဒီကြီးပါအတွင်းမှာဖြစ်ပေါ်ခဲ့တဲ့ပြက်ခတ်မှုတွေကြောင့်ဒီအသက်9နှစ်အရွယ်မောင်နိုင်စိုးဟာဥကောက်မှာကြီးတန်းရရပြီးတော့နောက်ပိုင်းမှာသေဆုံးသွားခဲ့ပါတယ်။အခုကျွန်တော်နောက်ပိုင်းမြင်တွေ့ရတဲ့အိမ်ဆိုရင်မောင်နိုင်စိုးနေထိုင်ခဲ့တဲ့မောင်နိုင်စိုးရဲ့မိဘတွေအိမ်ဖြစ်ပါတယ်။အခုဒီကလေးသေဆုံးခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီမှာမိသားစုတွေကိုကျွန်တော်မေးမြန်းသွားပါမယ်ခင်ဗျ
။ဒီငါသားကိုသက်ခတန်ခတိကိုကျွန်တော်လုံးဝမကနေပါ။ကျွန်တော်သားကိုစားကျွန်တော်မိဖားကိုစား
ကျွန်တော်သားကိုတတ်ခဲ့တဲ့တရားခံတွေကိုကျွန်တော်လုံးဝမကျင်နဲ့ပါကျွန်တော်သားလေးကိုစားမိဘတွေကိုစားအားလုံးဝိုင်းဝန်းပြီးတော့ဒီတရားခံတွေကိုအပြည့်ပေးနိုင်အောင်ဆောင်ရွက်ပေးကြပါလို့ပြောချင်ပါတယ်လို့တေဆုံးသူမောင်နိုင်စိုးရဲ့ဖခင်ဦးကျော်ကျော်နိုင်ကပြောဆိုသွားတာဖြစ်ပါတယ်ဇန်နဝါရီလ26ရက်နေ့ပြက်ခတ်မှုတွေဖြစ်ပွားခဲ့တဲ့အချိန်ကအချိန်တွေနဲ့ပတ်သက်လို့မောင်နိုင်စိုးရဲ့အမေဖြစ်သူဒေါ်မဘူးကအခုလိုပြောပါတယ်
ရန်ကကအရင်ဆုံးကပိတ်ခအရှိတကဘရိလာပါဘရိလာဆဖရန်ကိုပါပါအ
ဲ့ဒီနေ့ကပြက်ခတ်မှုတွေဖြစ်တော့ကလေးတွေကအိမ်ကိုပြေးဝင်လာကြပါတယ်ပြီးတော့မိဖို့ရှောင်းခန်းကိုဝင်နေကြပါတယ်မိဖို့ရှောင်းခန်းကိုဝင်နေချိန်မှာလည်းပြက်တော့မထီဘူးနောက်တစ်ချက်ပြက်တော့ထီသွားတာပါထီသွားတာကကျွန်မမမြင်သေးဘူးသားလေးကအရင်ဆုံးမြင်တာပါညီလေးမှသွေးထွက်နေပြီလို့ပြောတော့သားလေးကကျွန်မရဲ့ပေါင်ပေါ်မှာလဲကျသွားပါတယ်သားလေးလို့ခေါ်တော့သူကပြန်ထူတယ်နောက်တစ်ချိန်မှာတော့ပြန်မထူတော့ဘူးစစ်သားတွေကပြစ်ခတ်သွားတာပါလို့သူကပြောဆိုသွားတာဖြစ်ပါတယ်။တေဆုံးသူမောင်နိုင်စိုးဟာမွေးချင်းသုံးဦးအနဲ့ဒုတိယမြောက်သားဖြစ်ပြီးကြီးရွာမူလာတန်းကျောင်းမှာပထမတန်းကိုသင်ယူနေသူဖြစ်ပါတယ်။ဒါပေမဲ့သူ့ရဲ့မိဘနှစ်ဦးကတော့စာမတက်ကြပါဘူး။မောင်နိုင်စိုးရဲ့အဖေဖြစ်သူဦးကျော်ကျော်နိုင်ဟာအခင်ဖြစ်တဲ့အရှင်ကရှောင်းထဲမှာငါးရှာပေါ်သွားရောက်နေပြီးပြစ်ခတ်မှုတွေဖြစ်ပွားပြီးနောက်အင်ကိုပြန်ပြေးလာရမှာသတိမနေတဲ့သားဖြစ်သူကိုစတင်တွေ့ရှိခဲ့တာဖြစ်ပါတယ်။သူတို့ဟာကြည်ဝသားတွေအားလုံးနဲ့အတူစာတင်ကျောင်းကိုစိုးရင်ရောက်ရှိလာပြီးနောက်ကျောင်းထဲမှာရှိနေတဲ့တက်မတော်အရာရှိကိုဆေးရုံတက်ကုသခွင့်ပြုဖို့အတွက်ပြောဆိုဖို့ကြိုးစားရမှာအဲ့ဒီတက်မတော်အရာရှိကစကားပြောခွင့်မပြုခဲ့ဘူးလို့ဦးကျော်ကျော်နိုင်ကပြောပါတယ်။နောက်ဆုံးကျောင်းထိုင်ဆရာတော်နဲ့ကြည်ဝသားတွေကတင်ပြတဲ့အခါမှာတော့အထက်အမိမရသေးဘူးဆိုပြီးစောင့်ဆိုင်ထားခဲ့ပြီးတဲ့နောက်မှာတော့ခွင့်ပြုပေးလိုက်တယ်လို့သိရပါတယ်။ဒါပေမဲ့တက်မတော်တာဝန်ရှိသူတွေကသူတို့ရဲ့မှတ်ပုံတွေကိုစစ်စစ်တာစာရွက်စာတမ်းတွေမှာလက်မရေးတော့ခိုင်းတာတွေကြောင့်မနေ့9နာရီလောက်ကတည်းကသတိမီးနေတဲ့မောင်နှံစိုးဟာနေ့လယ်တနာရီခန့်အချိန်မှာမှရသေးတောင်မျိုးဆေးရုံကိုတွားရောက်ခွင့်ရခဲ့တယ်လို့လဲဦးကျော်ကျော်နိုင်ကပြောပါတယ
်။ရသေးခန့်တုံးလွှဲနေတယ်။ရချီတိကြဆိုတိမတော်ဘူးနဲ့သီဆုံးဘူး
။ကြည်တိပြီးမတရားသဖြင့်သေဆုံးခဲ့ရတာဖြစ်လို့ဝန်းနေမိပါတယ်လို့မောင်နှံစိုးရဲ့အဖွားဖြစ်သူဒေါ်စောရင်နှုံးကပြောပါတယ်။မောင်နှံစိုးဟာရသေးတောင်ဆေးရုံကိုရောက်ရှိစဉ်မှာသတိပြန်ရလာခဲ့ပေမဲ့ကုသရေးအခက်အခဲတွေကြောင့်စစ်တွေစေယုံကြီးကိုဆက်လက်ယူဆောင်လာခဲ့ပါတယ်။ဒါပေမဲ့စစ်တွေစေယုံကြီးမှာအရှင်နေတွေတိုးတက်မလာခဲ့တာကြောင့်ဇန်နဝါရီလ28ရက်နေ့ကရန်ကုန်မှာကုသဖို့မော်တော်ကားနဲ့အရေးပေါ်သွားရောက်စဉ်ကြောက်တော်မြို့နယ်အရောက်မှာတေဆွန်ခဲ့ပါတယ်။ရခိုင်ပြည်နယ်အစိုးရကမောင်နိုင်စိုးအတွက်ငွေကျပ်2သိန်းကိုဖခင်ဖြစ်သူဦးကျော်ကျော်နိုင်ကိုဇန်နဝါရီလ31ရက်နေ့မှာပေးအပ်ခဲ့ပေမဲ့နောက်တနေ့မှာအဲ့ဒီငွေကိုမြို့နယ်အုပ်ချုပ်ရေးမှူးထံကိုဦးကျော်ကျော်နိုင်ကပြန်လည်အနှံခဲ့ပါတယ်။ဦးကျော်ကျော်နိုင်ကတော့အဲ့ဒီငွေတွေကိုအစိုးရကအသက်ရောကြီးပြေးတာလို့ယူဆနေတယ်လို့သားဖြစ်သူရဲ့မျက်ရည်စာကိုမစားထိုက်လို့ဆိုပြီးပြန်လည်အနှံခဲ့တာလို့ပြောပါတယ်။မောင်နိုင်စိုးအတွဲရန်ကုန်ကိုအရေးပေါ်ကူတာဖို့အထီးကိုင်းဆောင်ရွက်ပေးခဲ့တဲ့စစ်တွေမြို့ကန်ဦးတန်းထွန်းကလည်းအခုလိုထောက်ပြပါတယ
်။ခိုင်ပြည်နယ်အစိုးရအဖွဲ့ကမောင်နိုင်စိုးရဲ့အဖေကိုရသေးတော်မြို့နယ်အထိခေါ်ပြီးတော့ငွေနှစ်သိန်းထောက်ပံ့တယ်ဆိုတဲ့ကိစ္စလုံးနဲ့တော့ခိုင်ပြည်နယ်အစိုးရဒါတာဝန်ကြီးတယ်လို့ကျွန်တော်တို့မထင်ပါဘူး။ကျွန်တော်အနေရတော့ကမ်ပီတွေအကွာထားလို့ခံယူထားတဲ့ကမ်ပီနယ်ဆိုးအဖွဲ့အနေနဲ့ဒီမောင်လင်းဆိုးကလေးသေဆုံးတဲ့ကိစ္စမှာဒီတဲ့ပုံပြီးစာနာမှုပြသင့်တယ်ကိုတိုင်ကိုကြသွားရောက်ပြီးတော့အားပေးနှိမ့်သိမှုတွေပြုလုပ်သင့်တယ်လို့ကျွန်တော်ဒီလိုပဲထင်ပါတယ
်မောင်လင်းဆိုးသေဆုံးခဲ့ရတဲ့ဖြစ်စဉ်တွေနဲ့ပတ်သက်ပြီးတော့တက်မတော်ဘက်ကပြောဆိုမှုတွေကိုသိရှိနိုင်ဖို့အတွက်အနောက်ပိုင်းတိုင်းစစ်တပ်နာကျတိုင်ဦးစီးပုံမှုကြီးဝင်းစုံဦးကို RFA ကဒီနေ့ညနေ၄နာရီခွဲမှာဆက်သွယ်မေးမြန်းခဲ့ပေမဲ့ခရီးလွန်နေတာကြောင့်လက်တလောပြန်လည်ဖြေချနိုင်မှာမဟုတ်ဘူးလို့ပြောဆိုခဲ့ပါတယ်။ဒါအပြင်ရခိုင်ပြည်နယ်ဝင်းကြီးချုပ်ဦးညီမှုကိုဆက်သွယ်မေးမြန်းခဲ့ရမှာလဲလက်ခံဖြေချခြင်းမရှိပါဘူးခင်ဗျာ။